American Russia အခြေအနေလေးလေးမှာမနစ်ကပြန်လွတ်လာတဲ့ American Marine တပ်သားဟောင်းတူးကယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ American နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုပါတယ်
Mr. Reed was not engaged in any activities on behalf of the U.S. government.
Mr. Reed ရဲ့ဆိုရှာဆောင်ရွက်ခဲ့မှုတွေဟာအမေရိကန်အစိုးရကိုကိုစားမပြုပါဘူး။အမေရိကန်နိုင်ငံသားတွေကိုကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းပြောဆိုသတိပေးထားပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ယူကရိန်းကိုတွားရောက်လည်ပတ်တာမလုပ်ဖို့ပါလို့နိုင်ငံကြီးဌာနလက်ထောက်ပြောခွင့်ရသူ Vadim Patel ကမျိုးစင်သင်းစားရှင်းလင်းပွဲအတွက်မှာပြောဆိုပါတယ်။စစ်ပွဲမှာပါဝင်တိုက်ခိုက်ဖို့ယူကရိန်းကိုသွားဖို့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေပါဝင်ယူကရိန်းမှာရှိကြတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့လည်းနိုင်ငံကြီးဌာနလက်ထောက်ပြောခွင့်ရသူကပြောပါတယ်။တိုက်ပွဲမှာထိခိုက်ဒဏ်ရာရခဲ့သူ Trevor Reed ဟာ NGO အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့ဂျာမနီနိုင်ငံကိုပို့ဆောင်ပြီးတော့ဆေးဝါးကုသမှုခံယူနေတာကိုသူတို့သိထားတဲ့အကြောင်းလဲနိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းနိုင်ငံဟာအမေရိကန်နိုင်ငံသားတွေတွားရောက်ဖို့မသင့်တော်တဲ့အဆင့်လေးခီးသွားလက်ညှိုးမှုတတ်မှတ်ထားတဲ့နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းစစ်မှာပါဝင်ဆင်နွှဲလိုတဲ့အမေရိကန်နိုင်ငံသားတွေကိုမတွားဘူးအမေရိကန်ကပိတ်ပြင်တားမြစ်တာမျိုးမရှိပေမဲ့အဲ့ဒီကိုတွားလို့ရှိရင်ဖမ်းဆီးတပ်ဖြတ်ခံရတာခန္ဓာကိုယ်ထိခိုက်ခံရတာမျိုးတွေရှိနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲမှာတူးချင်းဆန္ဒနဲ့ဝေကူနေတဲ့အမေရိကန်နိုင်ငံသားထောင်ခံရှိပဲလို့ယူဆရပါတယ်။ Trevor Reed ဟာလွန်ခဲ့တဲ့နှစ်ပတ်ကမြေမြုပ်မိုင်းနင်းမိပြီးတော့မိုင်းစမိုင်းနာတွေနဲ့ဒဏ်ရာရရှိပြီးတော့အခုဒီဂျာမနီစစ်အုပ်တစ်ခုမှပြန်တက်တာနေပြီလို့အမေရိကန်ပြည်တွင်းသတင်းတွေမှာတော့ဖော်ပြရေးသားပါတယ်။သူဟာရုရှားမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံပြီးတဲ့နောက်2022ခုနှစ်ဧပြီလကလွတ်မြောက်လာသူပါ။သူဟာရုရှားရဲရာရှိတူးကိုကြမ်းဖက်လို့ဆိုပြီးတော့2019ခုနှစ်တွင်းမှာဖမ်းဆီးခံပြီးတော့ထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရပါတယ်။အဲဒီနောက်ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာဖို့အမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုတွေကကြိုးပမ်းခဲ့ကြတာပါ။အဲဒီနောက်အမေရိကန်ထောင်မှာနှစ်နှစ်ဆယ်ထောင်ဒဏ်ချမှတ်ခံထားတဲ့ရုရှားမူရမှောင်ခိုတူးနဲ့သမ္မတဂျိုးဘိုင်ဒန်ဆိုရလက်ထက်မှာပြန်လည်လဲလှယ်ပြီးတော့ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာတာဖြစ်ပါတယ်ခင်ဗျာ။